ခဲ့ဒေါက်တာဆောဝဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်ကအပူဓာတ်ကအလွန်များလာတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့အခုလိုဒီအပူချိန်များလွန်းတာကြောင့်ယောဂါတွေဖြစ်ဖို့အလားအလာကဘယ်လိုရှိနေလဲဆရာကြီ
းဒီဘာကြီးလဲပို့ပြီးတော့ပူနွေးလာတယ်ရေခဲပြင်းနေပို့ရေပြောတယ်စသဖြင့်ပြင်းစားအမှားဖတ်ပါတယ်အဲ့ကျွန်တော်တို့နိုင်ငံအနေနဲ့လဲပို့ပြီးတော့ပူလာစရာအကြောင်းရှိတယ်ပေါ့လေအဲ့ခါမှာအပူဓာတ်ကြောင့်ယောဂါတွေတော်များဖြစ်နိုင်ပါတယ်ကလေးမှလည်းဖြစ်နိုင်တယ်လူကြီးလည်းဖြစ်နိုင်တယ်ပေါ့အပူဓာတ်ကြောင့်နှုံးခွေခြင်းလို့ပြောပြောင်းတဲ့ယောဂါနေတော့ပူဓာတ်ကြောင့်တက်တာနဲ့ heat stroke လို့ခေါ်ပါတော့ဒါနဲ့ဆုံးမတာတွေလည်းအများကြီးရှိတာဒီပိတာဖြစ်သွားပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီခန္ဓာကိုယ်ကအပူချိန်ထိန်းတာနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားဆရာကြီ
းလူကသွေးနှင်းသတ္တဝါလို့ခေါ်ပါတယ်သူတို့ကပတ်ဝန်းကျင်ပူချိန်သိအေးသွားတိုင်းလည်းလက်အေးလို့မရအဲခန္ဓာကိုယ်ကပူချိန်ကိုရေခွေးအားဖြင့်95နဲ့105 dB ကြားထဲမှာရောင်းထိန်းထိန်းထားရတယ်ပေါ့နော်ဒီတက်မြင့်သွားရင်လည်းခန္ဓာကိုယ်ရဲ့လုပ်ငန်းဆောင်ရွက်ချက်တွေပြတ်ကုန်တော့အဓိကထိန်းထိန်းတဲ့အချက်ကတော့ချွေးထွက်တာပါပဲပတ်ဝန်းကျင်ပူလာနေမြခန္ဓာကိုယ်ကချွေးထွက်တယ်ဒီချွေးရအရေးချက်ကနေငွေချစ်ကိုချောင်းသွားတဲ့အခါမှာလိုအပ်တဲ့အပူရှိတယ်ပေါ့ဗျာအဲ့ဒီအပူကိုခန္ဓာကိုယ်ကစုပ်ယူသွားတယ်ဒီနည်းအားဖြင့်ခန္ဓာကိုယ်ရဲ့အပူချိန်ကိုပြန်ပြီးတော့အေးအောင်လုပ်ပေးတာဖြစ်ပါ
ဟုတ်ကဲ့ဆရာအပူလွန်ကဲတဲ့အခါဒီဖြစ်လာနိုင်တဲ့ယောဂါလေးတွေအကြောင်းဆရာကြီးတဆင့်စီရှင်းပြပေးပါလား
ပထမဆုံးကတော့ပတ်ဝန်းကျင်ပူလာလို့ချင်းအပူဓာတ်ကြောင့်နှုံးခွေခြင်းပေါ့နော် heat exhaustion လို့ခေါ်ပါဘူးပတ်ဝန်းကျင်ကပူလာလို့ချင်းဒီချွေးထွက်တဲ့အခါမှာရေနဲ့စားတက်ဆုံးရှုံးမှာပတ်ဝန်းကျင်ပူလာများလာလေလေဒီနစားတာဆုံးချုပ်မှုများလာလေဒီအဲ့ဒါနဲ့လူတွေကနှုံးတယ်လို့ခြေလက်တွေမသေးနိုင်တာလို့စားတော့ပြတ်တာလို့နော်သိဆိုလို့ချင်းချက်တချင်းဖြစ်ပါဘူးအဲ့လိုချင်းနေမှာရှိလို့ချင်းတော့ရေတက်နဲ့စားတတ်ကိုခြေတင်းပေးဖို့လိုအပ်တယ်ဆိုတာကိုကြားတာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာတခြားယောဂါရောဆရာကြီ
းဒုတိယဆရာတော့ဟို heat hyperplexia လို့ခေါ်ပါလဲအပူဓာတ်ကြောင့်ဖျားခြင်းပေါ့ခုနကဆင့်ကိုရောက်ပြီးတဲ့နောက်မှာလူကဆက်ပြီးတော့လဲဒီပတ်ဝန်းကျင်ပူခြင်းကိုလည်းမထိန်းသိမ်းမှုပေါ့နော်ပူနေတဲ့ကြောင်ဝင်းရင်းကလည်းဆက်ချနေရင်ချွေးရလည်းမထွက်နိုင်တော့ဘူးခုနချွေးထွက်တာကုံသွားပြီချွေးခန့်သွားပြီဆိုရင်တော့အဝင်းနေပူတာနဲ့တူခန္ဓာကိုယ်ကလိုက်ပြီးတော့ပူလာပါတော့တယ်အဲဒီခါကျတော့ဟိုအများအမြင်နဲ့ကြည့်တော့ဖျားတယ်လို့ယူဆတာပေါ့နော်အဲဒီလိုဖျားတာကယောဂပူဝင်လို့ဒါတိုင်းဖြစ်နေကြဖျားတယ်လို့ပူဝင်လို့ဖျားတာမဟုတ်ဘူးအဝင်းနေပူခြင်းကြောင့်ဖျားတာဆိုတာကိုဆရာဝန်တွေကလည်းသတိထားဖို့လိုပါအဲလိုဖျားတဲ့အခါမျိုးမှာဝတ်တည်းဝတ်မဲလို့စောင်းချုံမဲလို့ဒီမချိုးမှုလို့လေတိုက်မခံဘူးဆိုရင်ပိုးဆိုးတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့သူတို့အတွက်ကဆရာဘယ်လိုမျိုးဆရာအကြံပေးကြလဲ
ရေတက်စားတတ်ကိုပြန်ပြရမယ်ဥရဲနေရာနေအေးတဲ့နေရာကိုရွှေ့ရတာပေါ့ဗျာသူတို့ကဖြစ်နိုင်ရင်လေဝင်လို့တဲ့ကောင်းတဲ့အခန်းအရေးကောင်းတဲ့နေရာအဲကွန်စီတဲ့နေရာပန်ကာပွင့်လို့ရတဲ့နေရာပေါ့နော်ကိုယ်ပူချိန်ကျသွားအောင်နွေးတဲ့နေရာလုံးဝမဝက်ဘူးတော့ပြလို့ရှိရင်ရေပတ်တိုက်မယ်ပေါ့တိတ်ရေအေးနေတိုက်တာတော့မကောင်းဘူးဘာလို့ဆိုတော့ဒီကလေးလိုမျိုးနဲ့လှုပ်လိုက်ပြန်တဲ့ခါကျတော့ဒီအဝင်းရဲ့အရေပြားအသေးချောလေးကျင်းသွားရင်လည်းဒီခန္ဓာကိုယ်ကအပူပြက်လွန်ခြင်းကနည်းသွားနိုင်တယ်ပေါ့နော်အဲ့တော့ရေခက်အေးလေးနဲ့ပေါ့နော်ဆိုတာတိတ်ပြီးတော့အေးဆက်နေအောင်လည်းမလုပ်ဘူးဒီနည်းအားဖြင့်ခန္ဓာကိုယ်ကိုယ်ချင်းကိုအေးအောင်လုပ်ပြရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီဆင်းရနေပြီးတော့အသက်အနည်းရှိတဲ့အဆင့်ကိုရောက်သွားနိုင်လားရောက်သွားနိုင်လို့ရှင်လေဆရာကြီးဘယ်လိုလက္ခဏာတွေပေါ်လာရင်ဆင်းအောင်တက်ပါ့မလဲ
ခန္ဓာကိုယ်အပူချိန်ကြောင့်ဖျားလာပေါ့အဲ့ဒါကိုမထိန်းသိမ်းလို့ရှင်တော့ခန္ဓာကိုယ်ရဲ့စနစ်မျိုးစုံကိုထိခိုက်သွားတာပေါ့အဓိကအရေးကြီးဆုံးကတော့အုံနောက်ကိုထိခိုက်သွားတယ်။အဲလိုပူချိန်ကြီးတာကိုမထိန်းသိမ်းလို့ရှင်တော့ပြက်တာဖြစ်လာတတ်တယ်။ပူချိန်ကြီးခြင်းကြောင့်တက်ခြင်းပေါ့နော်။ heat stroke လို့ခေါ်ပါတယ်။ heat stroke ဖြစ်တဲ့အချိန်မှာဒီခန္ဓာကိုယ်အုံနောက်ကြောင့်တက်လို့တစ်ပြင်း organ တွေဖြစ်တဲ့အရေပြားတို့၊ခြောက်ကတ်တို့နှလုံးတို့ပါတော့အကုန်လုံးတော့ထိခိုက်မှုရှိသွားတယ်ပေါ့နော်။အဲတော့ဒီအချိန်ကိုမကြာဖို့အရေးကြီးပါတယ်။အဲဒါတော့တက်ရနေရှိတဲ့အချိန်ပေါ့နော်
။ဟုတ်ကဲ့ဆရာအခုလိုလက္ခဏာတွေပေါ်လာလို့ရှင်တော့ဒီဆေးရုံဆေးခန်းအမြန်သွားနိုင်ဖို့ပေါ့နော်။အဲလိုလက္ခဏ
ာပေါ်လာတော့ဆေးရုံဆေးခန်းကိုတက်ရပါမယ်။ကျွန်တော်တို့ကလည်းသောသေးတွေတွန်းပြီးတော့ဖြည်းဖြည်းစားတတ်တို့ပြန်ဖြည့်တင်ပြရတယ်။ခန္ဓာကိုယ်ရဲ့ပူချိန်လည်းအေးအောင်ပြန်ပြီးလုပ်ပြရပါတ
ယ်။ဟုတ်ကဲ့ဆရာ။နောက်ဒီအပူချောင်းဖြစ်တဲ့တခြားယောဂါတွေရော
။အပူချောင်းဖြစ်တဲ့ရေပြားယောဂါတွေဖြစ်နိုင်ပါတယ်။ဘာလို့ဆိုတော့နေပူရဲထွက်တာများရင်နေလောင်နဲ့ပူဒဏ်များလာလို့ရှိရင်လူရဲ့ခန္ဓာကိုယ်ကအများကြီးရှိတဲ့ခြေကလန်းတွေပိတ်သွားရင်ကြုံလေးတွေပိတ်သွားရင်ဖူးတွေဖြစ်လာတယ်။အဲ့ဒါကိုမိတ်လို့ခေါ်ပါတော့နော်။မိတ်တွေထွက်လာရင်မိတ်တွေကရားတော့ပေါ့။ရားတော့ကြတော့ဆုတ်တယ်။ဆုတ်တဲ့အခါကျတော့ကလုံးလက်ဒီပါရင်မတိုင်ရှင်းတည်တင်တာဖြစ်တယ်ပေါ့နော်အဲ့ဒီအမှတစ်ဆင့်ဒီတပြင်းဆုတ်တို့နှလုံးတို့ရောက်တာတို့ပြည်တယ်တာတို့ခွဲရတာတို့ပေါ့ memory အကုန်လုံးဖြစ်သွားနိုင်ပါဟုတ
်ကဲ့
မိတ်တွေအများကြီးထွက်လာတယ်ဆိုတာလည်းသိကောင်းတာမဟုတ်ဘူးနော်ပါဝင်ကြီးကသိကူနေတယ်ဆိုတာပြပါ
ဟုတ်ကဲ့ဆရာအဲ့တော့သူတို့အတွက်ကဆရာကြီးဘယ်လိုအကြံပေးချင်လဲ
generally ပေါ့နော်ဆရာအေးတဲ့နေရာမှာနေရမယ်အေးအောင်လုပ်ပြရပေါ့ဒီပူနဲ့ပတ်သက်တဲ့ယောဂါတွေအကုန်လုံးတက်တော့ရေဘူးရအဖြစ်လည်းဟိုတရင်စားတွေမှာလည်းပေါ်ပြလာရှိပါတယ်အဲ့တော့ကျွန်တော်အနေနဲ့ကြံပြချင်တာတော့ငါစောစောနဲ့ညနေရေးပိုင်းနေမှာတနေ့ကိုရေနှချိန်ချိုးပါဦး ာမချွေးပေါက်ကလေးတွေပွင့်တဲ့အခါချွေးပိုထွက်နိုင်တယ်ပေါ့နော်။ဒါပေမဲ့နေ့နဲ့နေပူတဲ့အချိန်မှာမချိုးရပါဘူး။ဒါဆိုနေ့လည်းပတ်ဝန်းကျင်ပူလို့ချွေးတွေတအားထွက်နေတဲ့အချိန်မှာချိုးချလိုက်ရင်ရုပ်တရက်ချွေးကို6အောင်လောက်ပြစ်လိုက်လို့ဖြစ်သွားတဲ့အခါကျတော့ဒုတိယကုတင်ကက်လာတတ်ပါလေ။ဒါပြောဒီနေရာဒီမှာတက်နိုင်လောက်အေးအောင်နေရပါမယ်။ဒေဝင်နေတဲ့ကောင်းဖို့ပရင်းမောက်တွေဖွင့်ရမယ်။တံခါးလေး40တိရှိရင်ဖွင့်ထားပါမယ်။ဆိုရင်ဒီမှာတော့ဒါတွေလည်းမရှိနိုင်ဘူး။ไอ้เล็บปูเพียงรู้สิอีเนี่ยป่ะพะพยาโหลกุญจองโหลเนาะปัญญาโหลติเป็นไอ้กาวๆโหลมาตั้วไปแล้วนี่กูก้าวมานี่แหละทีมาใส่ทิ้งท่านเนี่ยกูเล่นหลุชาหมดเลยไม่ลุกขึ้นมาอูไม่ลุกตะมาริเลยนี่แหละทีมาไม่ลุกขึ้นมาเนาะใส่ปูในเนี่ยมา
โอเคเสียอเวซ้าเนี่ยปัดตะเลยว่ะเสียโอเ
คตอนนี้ปอบาได้ฉี่เลยดิเว้ยเว้ยอ่ะบาเมฉี่ออกทั้งหมดยังเพชรอเวซ้าดิเว้ยเว้ยเต็มเต็มมาเลยเนาะ
โอเคเสียฉี่เต็มเลยเต็มมา